မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရဲ့တည်ဆဲဥပဒေတွေကိုချိုးဖောက်ပြီးပြည်ပကိုတရားမဝင်ထွက်ခွာသွားလို့ဆိုတဲ့အကြောင်းပြချက်နဲ့နိုင်ငံသားအဖြစ်မှရက်စက်ခံရသူစီးရင်စစ်ကောင်စီဘက်ကဇက်တိုက်ဆိုသလိုထုတ်ပြန်နေပါတယ်ကုလသမဂ္ဂဆိုင်ရာတာအမတ်ကြီးအပါအဝင်တန်ရုံဝန်ထမ်းတွေအမှုပညာရှင်တွေနေပယ်အသီးသီးကဒီမိုကရေစီအရေးလှုပ်ရှားသူတချို့နိုင်ငံသားအဖြစ်ကနေရက်စက်ခံရတဲ့အပေါ်နိုင်ငံသားအယုတ်ခံရတဲ့အထက်ပါဝင်တဲ့ NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရကဥပဒေအရအကျုံးမွေမှုဆိုပြီးပယ်ချပါတယ်လူ့အခွင့်အရေးရှင်တွေတဦးကလည်းနိုင်ငံသားအခွင့်အရေးနဲ့မညီညွတ်တဲ့အတွက်တရားမဝင်ဘူးလို့တုံ့သက်ပါတယ်ဒီအကြောင်းကိုတော့အမတ်စုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ2022ခုနှစ်ဖေဖော်ဝါရီလကနေစဆီယနာသိမ်းပြီးတဲ့နောက်ပိုင်းဆီယနာရှင်စန့်ကျင်ကန့်ကွက်ကြောင်းဆန္ဒထုတ်ဖော်တွန်းလှန်တိုက်ပွဲဝင်ခဲ့ကြတဲ့နေပယ်ဆောင်အလွှာအသီးသီးကဒီမိုကရေစီအင်အားစုတွေဟာတချို့ကတော့ဖမ်းဆီးထောင်ချခံရတာရှိသလိုဘေးလွယာတိုင်းရင်းဒေသတွေအိန္ဒိယနိုင်ငံတွေဘတ်ချန်ကနေဆက်ဒေသတွေနဲ့ပြည်ပနိုင်ငံတွေကိုထွက်ခွာတိမ်းရှောင်ခဲ့ရသူတွေလည်းရှိပါတယ်။အဲ့ဒီထဲကမှပြည်ပထွက်ခွာသွားသူနောက်ဆီယနာရှင်စန့်ကျင်တက်ကြွလှုပ်ရှားသူတချို့ကိုနိုင်ငံသားအဖြစ်မှရက်စဲကြောင်းစစ်ကောင်စီဘက်ကနေကြေညာချက်တွေဇက်တိုက်ထုတ်ပြန်ခဲ့ပါတယ်။ပထမဆုံးကြိမ်2022ခုနှစ်မတ်လ4ရက်နေ့မှာထုတ်ပြန်ချိန်မှာတော့ NUG ကြားကာလမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝင်တချို့အပါအဝင်ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူနိုင်ငံသား12ဦးပါဝင်ပါတယ်။ NUG ဝန်ကြီးတွေဖြစ်တဲ့ဦးဇော်ဝေဆိုဒေါက်တာဆာဆာဦးရီမွန်ဒေါ်စင်မအောင်ဦးလွင်ကိုလက်ဦးထင်လင်းအောင်ဒေါ်ဤတင်ဆောင်မောင်နဲ့ဦးမင်းကိုနိုင်ပါဝင်ဒီမိုကရေစီရေးလှုပ်ရှားသူတချို့ပါဝင်ခဲ့တာပါ။နောက်မတ်လ9ရက်နေ့ထုတ်ပြန်ကြမှာတော့ဆိုတော့စောင်းလိုင်း NUG ဝန်ကြီးဒေါက်ခင်မမမျိုး CR page ကအမတ်ဒေါ်ဖြူဖြူသိပါဝင်5ဦးဧပြီလ10ရက်နေ့မှာတော့ကုလသမတ်ကြီးဦးကျော်မိုးထွန်းအပါဝင် CDN သမတ်ကြီးတွေဖြစ်တဲ့ဦးမမောင်လက်နဲ့ဦးကျော်စွာမင်းနောက်အတွင်းဝင်တွေအပါဝင်တန်ဝင်နှန်းတချို့တရုတ်ဆောင်ထောင်းဆိုတော့ဟန်ထူးလွင်နဲ့စာရေးဆရာအမှုပညာစတဲ့ထင်ရှားကြော်ကြားသူ18ဦးနိုင်ငံသားအဖြစ်ရက်စဲကြောင်းကြေညာခဲ့ပါတယ်နိုင်ငံရဲ့ဒီဇယ်ဥပဒေကိုဖောက်ဖျက်ကျွလွန်ပြီးတော့မြန်မာနိုင်ငံရဲ့အကျိုးကိုထိခိုက်စေတဲ့လှုပ်ဆောင်ချက်တွေပြုလုပ်ခဲ့ကြတဲ့အတွက်ဆိုပြီး1982ခုနှစ်အမျိုးသားဥပဒေပုံမှန်68အရာပုံမှန်68လုပ်ပိုင်ခွင့်ကိုကျင့်သုံးပြီးပုံမှန်16နဲ့အညီနိုင်ငံသားကနေရက်စဲလိုက်တဲ့ဆိုတဲ့စစ်ကောင်စီရဲ့ဆွတ်ဆွဲပြောဆိုချက်ကို NUG ကြားကာလအမျိုးသားညီညွတ်ရေးအစိုးရအပါအဝင်နိုင်ငံသားအဖြစ်ကနေရက်စဲခံရသူတွေကလက်မခံပယ်ချထားပါတယ်စစ်ကောင်စီရဲ့ဒီကြိမ်ထုတ်ပြန်မှုမှာတော့တာမတ်ကြီးတွေနဲ့တာဝန်နဲ့တော်တော်များများနိုင်ငံသားအဖြစ်ရက်စဲခံခဲ့ရပါတယ်။ထဲ့သွင်းကြော်ညာခြင်းကိုခံခဲ့ရတဲ့ CDN အကြမ်းမဖက်အာဏာဖီဆိုင်ရေးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့အမေရိကန်ပြည်ထောင်စု Washington DC အခြေဆိုင်အမေရိကန်နိုင်ငံဆိုင်ရာမြန်မာတန်ရုံးရဲ့တတိယအတွင်းဝင်ဦးကျော်စွာထွန်းကတော့သူ့ဘော်နိုင်ငံသားရုပ်တဲ့ပေါ်လက်မခံကြောင်းနဲ့စစ်ကောင်စီဘက်ကရည်ရွယ်ချက်ရှိရှိနဲ့ဆောင်ရွက်တာလို့ရှုမြင်ပါတယ်
။ရည်ရွယ်ချက်ရှိပါတယ်ရည်ရွယ်ချက်ရှိပါတယ်ဆိုတော့ကတော့တာမတ်အဖြစ်ရင်ကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့ကိုနိုင်ငံသားမဟုတ်တော့ဘူးဆိုတဲ့ဟာကိုတို့ကအရင်ဆုံးနိုင်ငံကကိုချပြချင်တာအတူတူပြကျွန်တော်တို့တမတ်ကြီးအကြောင်းမထုံပါနော်အဲ့တော့နိုင်ငံသားမဟုတ်တဲ့အကြောင်းကျွန်တော်တို့ရဲ့ပေါ့နော်ဖတ်ဆိုတဲ့အစကားခွန်တိုင်းမှာကျွန်တော်နိုင်ငံကိုကိုယ်စားမပြုဘူးဆိုပြီးတော့တို့လှမ်းကျင်တဲ့သဘောလို့ကျွန်တော်မြင်မိတယ်ကျွန်တော်တို့2021တုန်းကလည်းထလာခဲ့တဲ့အားအပေါ်ကျွန်တော်တို့အခြေခံယူပြီးပြန်ကြည့်ရမှာပေါ့နော်ကျွန်တော်တို့တမတ်ကြီး UN မှာတမတ်ကြီးကိုယ်စားလှယ်အနေနဲ့မြန်မာပြည်ပြည်ဆိုဆက်တဲ့ရည်တည်နိုင်ရေးတွေတော့အဆောင်ကိုကျူပန်းခဲ့တယ်အခု2022မှာလည်းတို့ဒီ IDS ကိုခြေလှမ်းတက်ဆလာတယ်လို့ပဲကျွန်တော်မြင်ရပါတယ်သုံးသပ်မိတယ်ပေါ့နော်နောက်တစ်ခုကပါလဲဆိုတော့ဆိုတော့အခုဒီသူနိုင်ငံသား IOU တွေလို့တို့သုံးဆွဲပြီးတော့တို့ပြောတာတကယ်တကယ်အဲ့မှာဘုမတ်စခွန်မှာတို့ပြောတာအတိုင်းတပါရဲ့အထောက်ပံ့ရယူခြင်းနောက်တိုင်းတပါကိုခိုလုံခြင်းပေါ့နော်အဲ့ဒါအဥရေရတကယ်တကယ်ကျွန်တော်တို့အခုဒီမှာနေနေတယ်ဆိုတော့ကျွန်တော်တို့ TPS ဆိုတော့ကယာယီနေထိုင်တာကျွန်တော်တို့ရဲ့လက်ရှိတန်တမန်ဆိုတော့ status ကိုအတိမတ်ပြုပြီးတော့ဆက်လက်နေထိုင်ခွင့်ပေးထားတာဒီသူတို့ထုတ်ပြန်တဲ့အမိန့်နဲ့သူတို့လှုပ်ဆောင်ခြင်းနဲ့တခြားစီပါပဲ
အခုလိုစစ်ကောင်စီဘက်ကပြည်ပမှာနိုင်ငံတာဝန်ထမ်းဆောင်ခဲ့တဲ့နိုင်ငံဝန်ထမ်းတွေအပါအဝင်ဆီယနာရှင်စန့်ကျင်ကြိုးပမ်းခဲ့ကြလို့ဘေးလွတ်ရာကိုတိမ်းရှောင်ခဲ့ရသူတွေကိုနိုင်ငံသားအဖြစ်ရက်ဆဲတာကတော့တရားဥပဒေနဲ့မညီပါဘူးလို့လူခွေရှင်တွေဦးမင်းလွင်ဦးကလည်းသုံးသပ်ပါတယ
်ကျွန်တော်တို့ဒီလိုမျိုးနိုင်ငံသားအဖြစ်ကနေယူသိမ်းနေတယ်ဆိုတော့ကိစ္စတွေကျွန်တော်တို့ကြားနေရပါတယ်အဲ့တော့တကယ်တော့ဒီလိုမျိုးယူသိမ်းတဲ့ကိစ္စရတဲ့ကတရားမဝင်ဘူးလို့ပြောလို့ရတာပေါ့နော်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ပေါ်ဒီကုတ်ချေကောင်ဥပဒေမှာနိုင်ငံသားတရားရဲ့အခွင့်အရေးကိုပြန်လည်ရုပ်သိမ်းလို့မရတဲ့အခွင့်အရေးတွေမှာတိုင်းသာမိဘဒေသနဲ့မွေးဖွားလာတဲ့နိုင်ငံသားကိုနိုင်ငံသားအဖြစ်ကနေရုပ်သိမ်းလို့မရဘူး။အဲတော့အခုလိုရုပ်သိမ်းနေတယ်ဆိုတော့ကိစ္စတရားလည်းပြောမယ်ဆိုလို့ရှိရင်တော့ဥပဒေနဲ့ညီမဟုတ်ဘူးလို့ပဲကျွန်တော်ပြောနိုင်ပါတယ်။တိုင်းပြည်ရဲ့ပြည်ပမှာရောက်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့ဒီလိုမျိုးထုတ်လိုက်လို့ရှိရင် အားရောသွားမယ်နောက်ပိုင်းထွက်သွားနိုင်ထွက်မဲ့လူတွေလည်းရောသွားနိုင်တယ်ဆိုတော့ဒီလိုချင်မျိုးရှိတယ်လို့ထင်ပါတယ်နောက်ပြီးတော့တခါကျွန်တော်တို့ဒီအရှင်ဟောကောင်းနဲ့အခုလှုပ်ရှားနေတဲ့လှုပ်ရှားမှုကိုလည်းတနည်းတစ်ပုံရပ်တန့်သွားအောင်ဆောင်ရွက်နိုင်မယ်ဒီရခြင်းနဲ့လုပ်တယ်လို့ပဲကျွန်တော်မြင်ပါတယ
်အခုလို1982ခုနှစ်အမျိုးသားဥပဒေကိုအသုံးပြုပြီးနိုင်ငံသားဖြစ်တည်မှုနဲ့နိုင်ငံကူးလက်မှတ်ရုပ်သိမ်းပိုင်ခွင့်ရှိရေးစစ်ကောင်စီရဲ့နိုင်ငံသားအဖြစ်ရက်စဲချက်ထုတ်ပြန်ချက်အပေါ်မှာNUG ရဲ့သမရဒူဝါလာရှိလာကလည်းဒီထုတ်ပြန်ချက်တွေဟာတရားမဝင်ကြောင်းပြောဆိုထားပါတယ်။လက်ရှိမှာတော့မြန်မာနိုင်ငံထဲကပြည်내နဲ့တိုင်းဒေသကြီးကနေရာတချို့မှာမိသားစုဝင်တွေရဲ့အရေးအတွက်သံကောင်းစင်းကိုစစ်ဆေးမေးမြန်းနေတယ်လို့ဆရာနာရှေဆက်ကြီးလှုပ်ရှားသူဒီမိုကရေစီအားစုတွေပါဝင်မြန်မာနိုင်ငံသားတချို့ဟာပြည်ပကိုဘေးလွတ်ရာတိမ်းရှောင်နိုင်ရေးအတွက်ရောအသက်မွေးဝမ်းကြောင်းအလုပ်ကိုင်ရှာဖွေနိုင်ရေးအတွက်ပါတရားဝင်ရောတရားမဝင်နီလန်းမျိုးစုံနဲ့ထွက်ခွာနေကြပါတယ်ရှင်။